သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပို့မှုထူးကြတဲ့သတင်းစာမားတွေကိုရှားဖွေပ
ါ SPS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
ဘာဘီကျမဝေ
းစနီးဖြစ်သူနဲ့လူမမဲအရွယ်ကလေးနှစ်ယောက်ရှိနေတဲ့အိမ်လေးကိုတောင်ကျချောင်းရီကတိုက်စားထားတဲ့နောက်အမျိုးသားဖြစ်သူရဲ့သူ့ဇနီးကိုအော်ခေါ်နေတဲ့မြင်ကွင်းမှာအိမ်အလုံးလိုက်ရေးစည်းတဲ့မျောပါနေတဲ့မြင်ကွင်းနေအသက်ပြေးလူမြောက်ဖို့အတွက်ရေပြင်းတွေကတစ်ကိုင်းတွေကိုဖတ်တွင်ရင်ကုညီသူတွေကိုစောင့်မျှော်နေတဲ့လူတွေနဲ့တောင်ကျချောင်းရီကြောင့်ပင်လယ်ပြင်ကြီးလိုဖြစ်သွားတဲ့လေကွင်းတွေဒီလိုအခြေအနေတွေကတော့မြန်မာနိုင်ငံအလဲပိုင်းဒေသမှာမကြုံစုဘူးကြုံခဲ့ရတဲ့ရေကြီးနှမြုံမှုရဲ့သက်သေတွေဖြစ်ပါတယ်။တောင်တရုတ်ပင်လယ်မှာဖြစ်ပေါ်ခဲ့တဲ့တိုင်ဖုန်းမွန်တိုင်းယာကီရဲ့အကျဉ်းအကျဉ်းလေပြင်းအားနဲ့ရဝင်ကမြန်မာနိုင်ငံကိုရက်ခတ်မှုကြောင့်ထိခိုက်ပျက်စီးခဲ့ရတဲ့မြင်ကွင်းတွေလည်းဖြစ်ပါတယ်။စက်တင်ဘာလဒုတိယပတ်ထဲမှာတိုက်ခတ်ခဲ့တဲ့အဲ့ဒီမုန်တိုင်းအပြားခတ်မှုကြောင့်တနိုင်ငံလုံးနှိပါးမှာမိုးဆက်တိုက်ရွာခဲ့တာတချို့ဒေသတွေမှာဆိုအခုချိန်ထိပါအဲ့ဒီလိုမိုးတန်ထမှုကြောင့်လျှက်တစ်ပြက်ရေကြီးတာတွေဖြစ်ပွားခဲ့ပြီးနိုင်ငံရဲ့အလဲပိုင်းဒေသတွေဖြစ်တဲ့နေပြည်တော်မန္တလေးပဲခူးအပါအဝင်ရှမ်းပြည်နယ်ကရင်နီပြည်နယ်တွေမှာပါထိခိုက်ဆုံးရှုံးမှုတွေနဲ့အတူလူပေါင်းရာချီသေဆုံးခဲ့ရတယ်လို့ဒေသခံတွေစီကသိရပါတယ်လှရပြက်ရေကြီးတဲ့ဒါကြောင့်နေအတွင်တရက်နဲ့တညတာပြိမိခဲ့ပြီးရေဘေးကလွတ်မြောက်ခဲ့သူဘကိုးတိုင်းတောင်ငူခရိုင်အင်းဝိုင်းဒေသနီအသက်19နှစ်အရွယ်အမျိုးသမီးတူကသူ့ကြုံတွေ့ခဲ့ရတာကိုအခုလိုပြောပါတယ်။ဒီ
တညတော့ထိုင်မြောက်တက်နေရပြီးတနားကြီးကျော်တော့မှအဲ့လောက်မှဆိုရင်ဒီကေဆေးကြီးလီလာမျိုးတပြားဆောက်နေရင်လူတွေလည်းမလာရတော့ဘူးဘာမှလည်းမမြင်အောင်ပြောရေးရတဲ့တအားပြေးနေဆိုတော့ကျေးဇူးကြီးလီလာမင်းလာမယ်ဒီလိုတီတီကြီးစထားကြတာမနေ့ရောက်တော့တေလီမလေးမလာဘူးစေနာကြီးကြောင်းလာမလီယာရောက်လာဟုတ်ကဲ့ကျေးဇူးကြီးလာတယ်အဆင်မပြေဘူးဒီမှန်မှတခြားလုံးမှာရေအရှေ့တားပြင်းတဲ့ကြောင့်သူတို့အက်ပက်ကိုလာလို့မရဘူးအဲ့လိုမျိုးအင်းနောက်ဖေးကအေဂျူအေဂျာတွေမှာသူဟိုသူကအချက်တွေရတယ်အတအချက်တွေရတယ်သူရှာရတယ်ဟိုအချက်ပြီးနေဟိုတခြားသူတွေကလည်းသူလာကေခိုင်းကြည့်တဲ့တွေ့ကြုံအချက်ပြေးကြတယ်သူတို့လည်းတနာကြပါတယ်
အရှတိုင်တွင်ဖြစ်ပေါ်ခဲ့တဲ့စူပါတိုင်ဖုန်းမုန်တိုင်းယာကီဟာဖိလစ်ပိုင်တရုတ်ဗီယက်နမ်နိုင်ငံတို့ကိုဝင်ရောက်တိုက်ခတ်ခဲ့ပြီးထိုင်းနဲ့မြန်မာနိုင်ငံမှာတော့မုန်တိုင်းအကျဉ်းချက်ကြောင့်ရေကြီးရေလျှံမှုနဲ့မြေပြိုမှုတွေဖြစ်ပေါ်ခဲ့တာပါဖြစ်စဉ်အများစုဟာတောင်ကျချောင်းရေကြောင့်ရုတ်တရက်အရေးမြင့်တက်လာပြီးအရေးနှစ်တွင်နဲ့မတူတဲ့ပျက်စီးဆုံးရှုံးမှုတွေကိုပါရင်ဆိုင်ခဲ့ကြရတာဖြစ်ပါတယ်ကရင်နီပြည်ဒီမော့ဆိုအနောက်ဘက်ခြမ်းမှာလဲမိုးရွာသွန်းမှုနဲ့အတူတောက်ကြချောင်းရီရုတ်တရက်ဆင်းလာတာကြောင့်ချောင်းကိုဖြတ်ပြီးလေ့ကျင့်ရင်လုံနေတဲ့ကရင်နီမျိုးသားများကာကွယ်ရေးတပ် KNDF စစ်တပ်နဲ့သာ18ရောက်သေဆုံးခဲ့ရပါတယ်။ပင်လယ်ရေမြစ်နယ်ပြင်အထက်ပေပေါင်း၄000ကျော်မြင့်တဲ့ရှမ်းပြည်တောင်ပိုင်းကလောမြို့မှာလဲတောက်ကြရီအလုံးရင်ဝင်ရောက်လာတာကြောင့်လူပေါင်း100ကျော်သေဆုံးပြီး200ကျော်ပျောက်ဆုံးနေတယ်လို့ BBC သတင်းတပုံမှာဖော်ပြထားပါတယ်။ကြအပြင်မန္တလေးတိုင်းရမဲသိမ်းမြို့နယ်ကနေအိမ်390ကျော်ရှိတယ်။တပြေပြင်းကျွေးရမှာလဲချောင်းရီဆယ်ပေခန့်မြင့်တက်လာတာကြောင့်ရွာရဲ့၃ဘုံ၄ဘုံလောက်ပျက်စီးခဲ့ပြီးလူသေဆုံးမှုတွေလည်းရှိခဲ့တယ်လို့ကဲ့စည်ရေးလုံနေသူတွေစီကသိရပါတယ်။နေအိမ်စီရီစိုက်တန်းတွေနဲ့တည်ထားတဲ့ဒီရွာလေးမှာချောင်းရီမြင့်တက်မှုကြောင့်ရေစီးနဲ့အတူနေအိမ်ရောစိုက်ကန်းမှာဆုံးရှုံးခဲ့ရတယ်။ဒေသခံအသက်62နှစ်အရွယ်ဦးမိုးဆွေက
အဲကိုရနေညာလောက်ကနေကသူကတိတိညာလုံးရွာနေတာသူကတော့ပုံမှန်ပေါ့ဗျာအဲဒီတုန်းကတော့ပုံမှန်ကြနေကြကြီးတိုင်ချောင်းကြီးကကြနေတာပေါ့ဗျာအဲနောက်ဒီခြေနေတော့ကြတော့ဒီကနေ့ညကြတော့ကြောမနိုင်မနေဖြစ်တော့လေဘလုံးမောက်ကိုမတက်နိုင်တော့ဘူးအပေါ်ကဟိုပေါ့တောင်နေရလဲပြင်းကြတာသူတော့အပေါ်လုံးတစ်ပင်လေးပါလေးပါလာပြီးတော့အိမ်လေးပါလေးရောအပေါ်လုံးကြိုက်ချသွားတာပေါ့ဗျာအဲ့လိုဖြစ်ကုန်တယ်မကြည့်ရလို့မတင်တဲ့ကကြတော့ကိုယ့်ကိုယ်ပဲလူပဲဆိုင်ထဲမှာရှိတာလေးတွေအဒီစီဒီဒီတင်းရင်ဆဲရင်မော်ရချက်နှစ်တင်လိုက်တင်လိုက်နဲ့ပိုင်ရတော့အဲနိုင်တော့ဦးဖြစ်တော့ဗောဗျာမနိုင်တဲ့ခါကျတော့အဲလူဖြစ်သွားလို့ဆိုတဲ့ခါကျတော့အချက်ကနေပြီးတော့တခါလေးကိုခြေလုံးငယ်ကြိုက်ပြီးတော့အိမ်လေးပါဆိုင်လေးပါအကုန်လုံးကျွတ်ပါပြီးတော့အဲကိုယ်အသက်ကိုပဲအလုံးစုံရတော့ဗောဗျာအဲနောက်ပိုင်းရတော့လည်း
ဒီအိမ်မှာတော့နောက်တဲ့အိမ်မှာတော့လည်းနောက်ပိုင်းကျတော့ညာဆင်းနေတာကြီးခက်တဲ့တိုင်းလောက်ကြည့်တော့နေကြဆိုင်ညာလုံးကျတော့ဘာညာမတက်နိုင်တော့ဘူးပေါ့ဗျာအကုန်လုံးကပါသွားတော့တာပဲဗျာဘာလို့တချို့လဲအဲ့ဒီကလူတက်လူတက်ရှိတယ်ဗျာကျွန်တော်တို့မိသားစုတွေကတော့အကုန်လုံးကတော့တို့တို့ချွတ်ချွတ်အဲ့ဒီတို့တွေကြီးဝါးကြီးကံကတော့တစ်ခုမှမရှိတော့ပါဘူးအဲ့လိုမြန်မာနိုင်ငံမှာဖြစ်ပွားခဲ့တ ဒီလိုမျိုးအခြေအနေတွေကိုတိုင်ဆိုင်ရမှာဖြစ်တယ်လို့မြန်မာနိုင်ငံရဲ့မြို့နယ်34ခုမှာရေပြင်ကြီးလူပေါင်း130ဦးသေဆုံးခဲ့တာတိတိမမှအားသာကြောင့်နေရက်ဆုံးခွာခဲ့ရတယ်လို့မိမှုစစ်တမ်းမှာဖော်ပြထားပါတယ်။ အခုဒီချိန်မှာတော့မြန်မာနိုင်ငံရဲ့မြို့နယ်30လေးခုမှာရေပြင်တင့်သူ23000ကျော်ရှိတယ်လို့စစ်ကောင်စီသတင်းထုတ်ပြန်ရေးအဖွဲ့ကထုတ်ပြန်ထားပေမယ့်လက်ရှိအချိန်ထိတချို့ဒေသတွေမှာဆိုမှတ်ကပ်ယူနိုင်သေးတဲ့အလောင်းတွေတောင်ရှိနေတာကြောင့်မြေပြင်စီးရင်တွေနဲ့ကွာဟာနိုင်တယ်လို့ပြောဆိုမှုတွေလည်းရှိနေပါတယ်။ မတုံရသည့်ဖြစ်တဲ့ဂျွန်လနဲ့အောက်တိုဘာလမှာမြစ်တွေပင်လယ်ကမ်းရိုးတန်းနယ်နီးတဲ့ဒေသတွေမှာရေကြီးရေရှမ်းမှုဟာဖြစ်ရိုးဖြစ်စဉ်လို့ဖြစ်နေပေမဲ့ဒေသခံတွေအနေနဲ့ဘေးအန္တရာယ်ကိုကြိုတင်ရှောင်ရှားနိုင်ကြပါတယ်။ဒါပေမဲ့အခုဖြစ်ပွားခဲ့တဲ့ပြည်ထောင်တဲ့ရာသီဥတုအခြေအနေကြောင့်ဖြစ်ပေါ်လာတဲ့လက်လျက်ရေကြီးမှုအန္တရာယ်ကိုတော့မိုးလေဝသစောင့်ကြည့်လေ့လာသူတွေ တက်ကြွလှူရှာသူဥမမဦးကတော့အခုလိုသုံးသပ်ပါတယ
်အခုဖြစ်တဲ့ပြဿနာကဟိုပြန်ပြီးချိတ်ဆက်ပြီးကြည့်ရရင် global warming နောက်ကပြဿနာလာတဲ့ပြဿနာရဒီ extreme weather ဆိုတဲ့အစွမ်းရောက်ရာသီဥတွေဖြစ်လာမယ်ဆိုပြီးတော့လေမူလသားပညာရှင်တွေအခြားပညာရှင်တွေကအသီးသီးပြောခဲ့တယ်ဖြစ်အခုဖြစ်လာခဲ့ဖြတ်ပြီးကားကိုနိုင်ငံကိုကားဖြတ်နင်းလိုက်တယ်နင်းလိုက်တဲ့အခါမှာသူဖြတ်နင်းတဲ့နေရာစမုံဟလာဒီလွင်ပြင်ပေါ့နော်စမုံမြေဝမ်းလွင်ပြင်တွေရှိတယ်အဲ့ဒီလိုစီအောက်မြေဝမ်းဟိုမြေပြန်လွင်ပြင်တခုမှာဒီယုံရိုင်းကြီးဖြတ်ပြီးနင်းလိုက်တဲ့အချိန်မှာဧကရာစီမံကိန်းနေရာမနိုင်မနေနေဖြစ်ကုန်တယ်အဲမြို့ကြီးကိုတည်ထားတဲ့ဇော်ကြီးဆိုရင်မြို့ကြီးကနေလွတ်ချဒီလိုချာဒီရေလုံးရေဒီအလျက်တွေရုပ်ကြီးခြင်းတွေဟာကျွန်တော်တို့တကယ်ကိုမြင်နန်းကနာမဟုတ်ဘဲနဲ့ချောင်းမတော့အရင်ဖြစ်လိဖြစ်တာမရှိတဲ့နေရာတွေကနေထိခိုက်ခံစားလိုက်ကြရတယ်
လက်တလုံးမှာတော့မြန်မာနိုင်ငံရဲ့အထင်ကြီးအနေအထားဖြစ်တဲ့ရှမ်းပြည်တောင်ပိုင်းညောင်ရွှေမြို့နယ်တဲကအင်းလေးအပြင်မန္တလေးတိုင်းမြစ်သားမြို့နယ်ကကျေးရွာ၄ရွာခန့်ပဲခူးတိုင်းတောင်ကိုစစ်တောင်းမြစ်ကျော်တစ်လျှောက်ကကျေးရွာပေါင်း30ကျော်စတဲ့နေရာတွေမှာရေကြီးနှမြုပ်မှုဖြစ်ပေါ်နေတာပါနေရာအနှံ့ဆိုသလိုတပြိုင်တည်းဖြစ်ပေါ်တဲ့ဒီလိုရေကြီးနှမြုပ်မှုတွေဟာကဲဆယ်ရေးသမားတွေအတွေ့ပို့ပြီးအခက်တွေ့စေတယ်လို့ဆိုကြပါတယ်ရှိတဲ့အင်အားနဲ့မြို့ရွာအနှံ့ကူညီနေရတဲ့အပြင်လူအင်အားမလုံလောက်တာကြမ်းကျင်ကဲဆဲရေးသမားမရှိတာပစ္စည်းမလုံလောက်တာစတဲ့အခြေအနေတွေကိုကဲဆဲကူညီရေးလှုပ်ဆောင်နေသူတွေရင်ဆိုင်နေကြရတာပါလက်ရှိတောင်ကုန်းမှာကူညီကဲဆဲရေးလှုပ်ဆောင်နေသူတူက
ကဲဆဲအင်အားကျွန်တော်ကဲဆဲပြီးဒီကုလုံလောက်မှုကိုလုံးအရင်ကြီးတဲ့ခါကျတော့အဲအခုတော့မှရှိတဲ့လေနဲ့အတူရှိမယ်ဒီအင်ဂျင်ကိုဖြတ်မယ်အနေအထားကအထင်ကြီးရမှုရှိတယ်ရှင်းတော့ရင်တော့လူတစ်ခါတော့ကိုယ်နေတည်းမှရှိတဲ့သဘောတော့ဘူးအဲဒီဟိုကြောင်းနေတဲ့ဒီစဉ်းရင်းမှုဒီမောင်းတဲ့လူတွေဘဝတာတွေရှိနေအချိန်ကြီးကတည်းကလုံးမကြည့်အချိန်ကြီးမကင်တဲ့ခါကျမှခဲမရင်းနေတော့မလို့လားပဲတည်းသုံးညွှန်းဖြစ်တာပေါ့ဟောနောက်ဒီတော့တစ်ချက်ကဂျူပိုင်းနေမှာဒီလောက်ကြီးမိုင်းအရင်ကြီးမလို့တော့ကြည်ရီးရကြီးမိုင်းဖြစ်တဲ့ခါကျတော့ဟိုဘာသာနာရှိတော့သူတော့အမှန်တော့လေရေရေမောက်ကတကယ်အတွေ့အကြုံတော့တကယ်ဆိုတော့ဒီလေးနဲ့ဖော်တော့မှာမျိုးတွေကျွနေခါရီတော့ဒါမျိုးလုံးဝမနေခါမှာတာမန်လေးလောင်းနဲ့ပြင်းရတော့ဟိုဘယ်လိုမှရှင်းကုန်ပြီးတော့ဟိုသိကင်းမတွေ့ဘူးနော်အားကြောင့်မတည်တဲ့နေကြတော့ကြ
ရည်ကြီးနှမြုပ်မှုသဘာဝဘေးကိုနိုင်ငံတွင်နှစ်စဉ်လိုလိုကြုံတွေ့နေရပေမယ့်နိုင်ငံတော်အစ်စ်ဂျိုတင်ပြည်စင်မှုနဲ့ဖြစ်လာနိုင်တဲ့သဘာဝဘေးအန္တရာယ်တွေကိုအသိပညာပေးမှုအပိုင်းမှာတော့အားနည်းနေတယ်လို့ကျွမ်းကျင်သူတွေကထောက်ပြကြပါတယ်။သဘာဝဘေးရင်ဆိုင်ရသူတွေကိုကူညီပေးရတဲ့စစ်ကောင်စီရဲ့လူမှုဝန်ထမ်းနဲ့ကူညီကယ်ဆယ်ရေးဝန်ကြီးဌာနအတွက်အသုံးပြုငွေကိုပြီးခဲ့တဲ့နှစ်မှာတိုင်းနိုင်ငံလုံးဘတ်ဂျက်ရဲ့3.5%ရာခိုင်နှုန်းထရှိရာကအခုနှစ်မှာတော့3.41%ရာခိုင်နှုန်းသာရှော့ချအသုံးပြုထားပါတယ်။တပတ်မှာတော့စစ်ကောင်စီကသူတို့အာဏာတည်မြဲရွေးတဲ့အသုံးပြုနေတဲ့စစ်အသုံးစရိတ်ကိုတိုင်းနိုင်ငံလုံးဘတ်ဂျက်ရဲ့28.23%ရာခိုင်နှုန်းထရှိရာကြောင့်အဆများစွာကွာခြားနေတာပါ။ ဒီလိုကဲဆဲရေး38တွေရှော့ချတာပဲမယ်စစ်ကောင်စီကတော့ရေးပေးတဲ့ပြည်သူတွေအတွက်ကဲဆဲရေးစခန်180ကျော်ဖွင့်လှစ်ထားတယ်လို့သူတို့မီဒီယာတွေကနေပြောဆိုထားပါတယ်လက်တွေ့မှာတော့တဘာဝဘေးနဲ့ပတ်သက်ပြီးအစိုးရအဆက်ဆက်ကလက်တွေ့ကူညီကယ်ဆယ်မှုအပိုင်းမှာအားနည်းချက်တွေရှိနေတယ်လို့ဥမ္မာမဦးကဆိုပါတယ်
။တဘာဝဘေးရဲ့အနေကျူတင်ကဝေးဆိုတော့စကလုံးနဲ့ဆိုင်ရက်ပုံမှာပဲရှိလို့မရဘူးလက်တွေ့မှာတကယ်ကိုလုပ်ကြရမှာပြင်ဆင်ထားရမှာပြင်ဆင်ထားမှတာလေထိခိုက်နိုင်ကြီးရောပါမယ်ဟိုရှောင်လဲလို့ဖြစ်လာရှောင်လဲဆိုဒီမုံတိုင်းလာတယ်ဟိုမဖြစ်အောင်ကျွန်တော်ကအားနည်းပြောတော့ပေးရုတ်ခါထားရုတ်နေလို့ရနိုင်တဲ့အနေထားမဟုတ်တော့ဘူးလေနဘူးတို့တွေကြုံလာရင်ဘလို့ဒုဗတ်တက်တောင်လုံးမလဲဘလို့ဖိခိုက်တက်တောင်မှုဖြစ်အောင်လုံးမလဲအဲဘလို့ကျူတင်ကာကွယ်မှုပြင်ဆင်လုံးမလဲဟဟလာဒီဟာကအဲတစ်ဖက်မှာဖြစ်လာတဲ့အတွက်ဖြစ်ချင်းချက်ကဒီနှစ်ခုပဲရှိတယ်အဲ့တော့ဒီနှစ်ခုကလည်းခုနကတဘာဝဘေးရနဲ့ကိုကျူတင်ကာဝေးဆိုတော့အဲ့ဒီထဲမှာအဲ့ဒီချက်ဒီပေါ်မှာမူတည်ပြီးတော့လုံးကြရမှာပဲ
အရင်ကခါလောက်သားရင်းမြစ်တက်ခဲ့တဲ့ဒေတာတွေဟာပြီးခဲ့တဲ့ရက်ပိုင်းမှာပဲပေ20လောက်မြင့်တဲ့အေးစီနဲ့အတူတသက်တာစုဆောင်ထားသမျှဆုံရှုံရတဲ့ပြည်သူတွေဘဝကိုရောက်ရှိခဲ့ရတာပါအရင်ကလှပခဲ့တဲ့မြို့တွေဟာလည်းရေပြန့်ကျသွားပြီးနောက်ရွှွန့်နှွန်တွေကြာမြို့ပြတ်တပွဲဖြစ်ကျန်ခဲ့ရပါပြီဒီမျိုးတွေတဲ့အသက်ရှင်ကျန်ရည်သူတွေအတွက်တော့ပြန်လည်ထူထောင်ရေးအတွက်မတွေးနိုင်သေးပဲနေ့စဉ်ရှင်သန်ရေးအတွက်အခြေခံစားစရာနဲ့အိတ်ဆရာလုံကြုံတဲ့နေရာလေးတွေကိုသာကြောင်တနေကြရတာဖြစ်ပါတယ်ဒီသတင်းဆောင်မကိုတန်လွင်ခက်ခပေးပို့ထားတာဖြစ်ပါတယ
် sbs.com.au/bemisco ကို home နေရာမှာထားပြီးတော့အမြဲတမ်းနားဆင်နိုင်ပါတယ်နောက်ဆုံးရသတင်းတွေဆောင်မတွေနဲ့စစ်တမ်းတွေမှာပါဝင်ပြီးတော့ဆက်သွယ်မှုလုပ်နိုင်ပါတယ် sbs.com.au/bemis ဖြစ်ပါရရှင
်ဒါမျိုးသတင်းဆောင်မာရီကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ